အန္တနာတော်နှစ်2564နှစ်ကောဇာတက္ကရ1382ခုနှစ်တဇောမုံလပိကျော်6ရက်2020ပြည်နှစ်ဒီဇင်ဘာလ5ရက်အမေရိကန်နိုင်ငံနယူးယောက်မြို့နန္ဒသစ္စာထေရဝါဒဘုရားဘာသာတရားရိပ်သာအဖွဲ့မှဥဆောင်ဆင်းကျင်းပပြုလုပ်အပ်သည့်online အထူးဓမ္မသဘင်အခမ်းအနား၌အမေရိကန်နိုင်ငံနယူးယောက်မြို့နန္ဒသစ္စာထေရဝါဒဘုရားဘာသာတရားရိပ်သာအဖွဲ့နှင့်ဓမ္မမိတ်ဆွေမိသားစုများ၏အမတ္တဒါနဓမ္မဒါနအဖြစ်ဖြင့်ဟောကြားအပ်သောတေခပฏิပဒာတရားအထေသနာတော်ရှိဥစွာတေခပฏิပ္ပရာဆိုတဲ့တရားရဲ့အမိအဓိပ္ပာယ်ကိုမှတ်သားကြရအောင်ဘုရားတာဝကတွေထဲမှာတေခလို့ဆိုတာတရားလမ်းကြောင်းပေါ်ရောက်ပြီးတရားကျင့်နေစေပုဂ္ဂိုလ်တွေဥပမာမဲ့သတ္တပတိမဂ္ဂထံကစပြီးတော့အနာဂါမိဖလက်ထံထီအောင်တေခပုဂ္ဂိုလ်တွေခြင်းစေပုဂ္ဂိုလ်တွေပေါ့အဲ့ဒါလို့ရသော်ဗျာသာသနာတော်မှာလမ်းဆုံးပန်းတိုင်ပြောင်းသေးခင်ခြင်းကြံကြိုးကိုအထုတ်နေတဲ့ပုဂ္ဂိုလ်တွေတေခအင်္ဂလိပ်လိုတော့ trainee လို့ဘာသာပြန်ညတယ်ပေါ့အဲ့ဒီနိဗ္ဗာန်ရောက်ကြောင်းအကျင့်တရားကိုကျင့်ကြံကြိုးကိုအထုတ်နေတဲ့ပုဂ္ဂိုလ်တွေကိုသေခပုဂ္ဂိုလ်ပฏิဝရာဆိုတာလမ်းကြောင်းသို့မဟုတ်ချင့်စင်အဲ့ဒီမှာအင်္ဂလိပ်လိုသင်တယ်အောင်မှတ်သားမယ်ဆိုလို့ရှိရင် Buddhist training course ဆိုလို့ရှိရင်ပေါ်ပြီးတော့အိဗယ်ရှင်းလောက်တယ်ဘုရားဝတ္တရတရားကျင့်နေတဲ့ပုဂ္ဂိုလ်ရဲ့ကျင့်ရမယ့်လမ်းကြောင်းကျင့်စဉ်အဲ့ဒါကိုတေခပฏิပဒါလို့ခေါ်တယ်မိစိမနိကေမှာတေခတုတ်တန်ဆိုတာမတတ်တဲ့နာရရှိအဲ့ဒီတုတ်တန်လေးဖြစ်ပေါ်လာဖို့ကိုပမဲကြောင့်လေးအနေနဲ့မှတ်သားထားဖို့ပဲပါတော့ဆိုအ
မကြီးဆရာလေးတက်လာလို့မှာဆရာတို့ပြန်ပြန်ပြောင်းမယ်အ
ချင်းအင်
းရာဒီရာအန်ရန်အတော့နေတော့
ရသော်ဗျာကတက်ကတိုင်ခီးလဲလဲရင်တာဝတိမြို့ကိုရောက်ရှိပြီးတော့ဏိကျောရံအကြောင်းမှာတရင်တုံနေတဲ့အချိန်မှာအဲ့ဒီအချိန်မှာကပိလဝတ္ထုမြို့မှာassembly hall လို့ပြောရမယ်တန်ထာဂါရအစည်းအဝေးခမ်းမဆောင်ကြီးအသစ်ဆောက်လုပ်တာပြည်စည်းသွားတဲ့အချိန်နဲ့တိုက်ဆိုင်တယ်အဲ့ဒီအသစ်ဆက်ဆက်ပြီးသွားတဲ့တန်ထာဂါရလို့ဆိုရဲအစည်းအဝေးခမ်းမဆောင်ကြီးပြီးတဲ့အခါမှာဘယ်သူမှမနေခင်မင်္ဂလာရှိဖို့အတွက်မြတ်စွာဘုရားကိုရှေးဥစွာသတင်းသုံးဖို့စိတ်ကူးရကြလို့မြတ်စွာဘုရားကိုရှောက်ထားကြတယ်တန်ထာဂါရအဆောက်အဦကြီးပြီးတော့လို့ဘသူမှမနေရသေးခင်မြတ်စွာဘုရားကိုပဲရှေးဥစွာသတင်းသုံးပေးဖို့တယောက်ထားကြည့်ပါတယ်လို့ဆိုတော့မြတ်စွာဘုရားလက်ခံလိုက်တယ်ပေါ့အဲ့တော့တန်ထာဂါရအဆောက်အဦဆိုတာမြိုထဲမှာရှိတာမြတ်စွာဘုရားကမြိုထဲရွာထဲမှာသတင်းသုံးနေမရှိဘူးတောရဲ့အကြောင်းနေမှာပဲသတင်းသုံးတာဆိုတော့မြတ်စွာဘုရားသတင်းသုံးပဲမသုံးဘူးဆိုတာကိုသေသေးချာချာမသိနော်အလုပ်တွေစိတ်ငြိမ်သက်ပြီးတော့နေကြဖို့ အတ္တမလန်နေမကြဘူးမြတ်စွာဘုရားရောက်ရှိတရင်သုံးနေတဲ့အချိန်မှာအလုံးဒိသိကြီးသက်စွာနေဖို့ဆိုတာလေအပိတ်နေထုတ်ပြီးတော့တဏ္ဍကရမှာအလုံးစုယုံကြတယ်စောစီစီစသပြီးတဏ္ဍကရမှာစုယုံကြပြီးဒီလာနိုင်တဲ့ပုဂ္ဂိုလ်တွေအလုံးဒီမှာလာမလာနိုင်တဲ့ပုဂ္ဂိုလ်တွေအိမ်ထဲမှာနေศูนย์เนี่ยอตัมลันนี่ไม่ရှိအောင်สิบันส่องแยกถ่าတော့မြတ်စွာဘုရားจั่วလာတဲ့ခါမှာไอ้ตันฑกะร้อมมาမြတ်စွာဘုရားကตังฆาริเนี่ยทรินทงยินเตยฮ้อเลยญาอตอกုံตั้วอ๋อญาเน่หลอกที่อ๋อยกตั้วเลยป่ะเอริหลุเตยฮ้อยินก็หนีไปတော့ลุรุปริตักก็เลยတရားနာလို့အားမရသေးဘူးအဲ့တော့ရှင်နန္ဒမထေရမြတ်ကိုမြတ်စွာဘုရားကကပိလဝုမျိုးသူမျိုးသားတွေဒီ training course ကိုရှင်းရှင်းလင်းလင်းသိတဲ့ပုဂ္ဂိုလ်တွေများစွာပါလို့ရှင်းရှင်းလင်းလင်းအလုံးသိကြရအောင်ဆိုပြီးသေခပฏิပဒါဆိုတဲ့တရားလမ်းကြောင်းကိုဟုတ်ရသဗျာရှင်နနာကိုတောင်းပေးတယ်အဲ့ဒီမှာမြတ်စွာဘုရားကတော့တိသံအခန်းလေးလှုပ်ထားတဲ့ထဲမှာခိတခဏကြောဆန့်အောင်မယ်ဆိုပြီးရှင်နနာကိုတောင်းပေးပြီးတော့မြတ်စွာဘုရားအခန်းထဲမှာဝင်ရောက်ပြီးတော့လဲလဲအောင်တရင်သုံးတယ်အဲ့ဒီအချိန်မှာကပိလဝမြို့တဲကတန်ထာကာရမှာဒီသေခသုတ်တံကိုဟောတာအဲ့ဒီသေခသုတ်တံလေးကိုအခုနိုင်မှသားကြရအောင်နော်သေခပฏิပဒါလို့ခေါ်တယ်အဲ့တော့ Buddhist training course ပေါ့အဲ့ဒီကျင့်စဉ်လေးဟာနိဗ္ဗာန်သွားဖို့ရအတွက်လူတိုင်းလူတိုင်းကျင့်ရမယ်ကျင့်စဉ်ပဲတနည်းအားဖြင့်ပြောရင် Buddhist practice ပဲဘသူပဲဖြစ်ဖြစ်နိဗ္ဗာန်သွားတဲ့လမ်းကြောင်းဟာဒီလမ်းကြောင်းတစ်ခုတည်းပဲရှိတယ်ဒီလမ်းကပဲသွားရမယ်အဲ့လိုသွားတဲ့အခါမှာသွားနေကြတဲ့ထဲမှာလုံးဝမသွားသေးတဲ့လူရှိတယ်သွားကြတဲ့လူရှိတယ်သို့မဟုတ်လမ်းခွလက်ရောက်နေတဲ့ပုဂ္ဂိုလ်တွေရှိတယ်အလုံးဟာဒီလမ်းကြောင်းကသွားတယ်အဲ့တော့မြတ်စွာဘုရားကချမှတ်ထားတဲ့ဒီလမ်းကြောင်းကိုရှင်နန္ဒမထေရမြတ်ကအစကနေစပြီးတော့ဒီသေခပฏิပဒါကိုဟောတာအဲ့ဒါဘုရားဘသာဝင်နေနေနဲ့အလုံးယေတိပိသာတိပိသာတရားဖြစ်တယ်။ဘာကြောင့်လို့ဆိုရင်မြတ်စွာဘုရားရဲ့ခုံတော်တွေထဲမှာဝိဇ္ဇာစရဏတမ္ပနောဆိုတဲ့ခုံတော်ပါတယ်။အဲ့ဒီမှာဘုရားဘသာဝင်ဒီအလုံးလုံးလို့ရကြတယ်။ဝိဇ္ဇာ၃ပါးစရဏတရား15ပါးဆိုတာအဲ့ဒီစရဏတရား15ပါးဟာ Buddhist training course ပဲဘုရားကုံတော်အဖြစ်ဘုရားကုသာပူဇော်မြတ်နိုးတဲ့ခုံတော်အနေနဲ့ဖော်ပြတာမဟုတ်ဘူးဘုရားဘာသာမှန်သမျှဒီလမ်းကြောင်းအတိုင်းသွားရမှာဒါတကယ်တိကျသေးကြတဲ့လမ်းကြောင်းကိုသတ်မှတ်ပေးထားတာ။ဒါဟုတ်စရဏလို့ဆိုတာဟာနိဗ္ဗာန်သွားရလမ်းကြောင်းလို့အဓိပ္ပာယ်ရတယ်။နိဗ္ဗာန်သွားရလမ်းကြောင်းဘသူပဲသွားသွားဒီလမ်းကပဲသွားတယ်။မြတ်စွာဘုရားလည်းဒီလမ်းကြောင်းကသွားလို့ဖျားဖြစ်သွားတယ်။ပိဿကဗုဒ္ဓရေလည်းဒီလမ်းကြောင်းကသွားလို့ပိဿကဗုဒ္ဓဖြစ်သွားတယ်။ရဟန္တာပုဂ္ဂိုလ်တွေလည်းဒီလမ်းကြောင်းကသွားလို့ရဟန္တာဖြစ်သွားကြတယ်။အဲ့တော့ဘယ်ပုဂ္ဂိုလ်ပဲဖြစ်ဖြစ်နိဗ္ဗာန်သွားတဲ့လမ်းဟာတစ်ခုတည်းပဲသို့သောဘာဖြစ်လို့တဦးကဖရာဖြစ်တဦးကပိဿကဗုဒ္ဓတဦးကယဟန္တာဖြစ်တယ်လဲဆိုရင်အခြေခံချင်းမတူလို့လို့ပြောရမယ်လမ်းစဉ်ကဒီလမ်းစဉ်တိုင်းပဲသွားချင်အောင်ဖြစ်တယ်လို့အဲ့တော့စရဏတရား15ပါးဟာရှင်းရှင်းပြောမယ်ဆိုလို့ရှိရင်ဘုရားဘာသာတိုင်းဒီလမ်းကြောင်းကနေပြီးတော့သွားနေကြရမယ်လို့သူတို့ဆိုလို့ရပေါ့ကမ္ဘာတန်ဒီမျိုးမျိုးတွေဘယ်လိုပဲပြီးပြီလမ်းစဉ်လှုပ်ထုံနေဘယ်လိုပဲဖြစ်ဖြစ်ဒ ဒီလမ်းကြောင်းထဲမှာအကုန်ပေါင်းဝင်ပြီးတော့သွားတယ်။အဲ့ဒါသိခပฏิပဒါ။နော်သိခပฏิပဒါ။အဲ့တော့ဒီသိခပฏิပဒါ
ကျောင်းတန်းမျိုးမျိုးတွေ
ဘယ်အတန်နေဝင်းတာလဲမင်းတို့ဘယ်လို
ပဲဖြစ်ဖြစ်ဒီပြန်ကြောင်းလေးမှာအကုန်ပေါင်းဝင်ပြီးတော
့ဘာလို့ရတာဒီဝင်းနေတာလဲဒုက္ခပါဘုရားအဲ့တော့သိခပฏิပဒာရှန္ဒနာကစတင်ပြီးတော့ဟောတဲ့အပိဒတ္တမခေါင်းဆောင်ပုဂ္ဂိုလ်ကတော့သူနဲ့တောင်းတော်တုံးကွဲတော်တဲ့မဟာနာမဆိုတဲ့ကပိလဝိပိမခေါင်းဆောင်နေတဲ့ဖခင်မဲ့ဖြစ်တယ်ရှင်နုရုဒ္ဓမထေရရဲ့အကိုအရင်ဖြစ်တဲ့မဟာနာမကိုဥတည်ပြီးတော့ရှန္ဒနာမထေရကဒီသေခပฏิပဒတရားကိုဟောတာဖြစ်တယ်ပေါ့အဲ့တော့ခြင်းစဉ်ကိုစဆုံးဖော်ပြတဲ့အခါမှာရှိဥစွာနိဗ္ဗာန်ရောက်အောင်အကျင့်ကိုကျင့်တဲ့ပုဂ္ဂိုလ်တိုင်းပုဂ္ဂိုလ်တိုင်းဟာအခြေခံဟာစမယ်ဆိုလို့ရှိရင်နံပါတ်1တိလသမ္ပန္နောကိုကျင့်တိလနဲ့ပြည့်စုံလို့ရမယ်အဲ့တော့ကိုကျင့်တိလနဲ့ပြည့်စုံလို့ရမယ်ဆိုလို့ရှိရင်ဒီအစဆုံးကတော့နံပါတ်1ကစာသို့တော့လူတိုင်းနံပါတ်1ကစာမှာလားလို့ဆိုတော့အဲ့ဒါလို့တော့မဟုတ်ဘူး။ဟောဒါလေးလေတတိထားဖို့ပေါ့။ဘုရားဗုဒ္ဓမှန်သမျှအာစတင်ကျင့်သုံးမဲ့ဆိုရင်နံပါတ်1ဟာသီလသဗ္ဗနောသီလနဲ့ပြည့်စုံအောင်ပဲကိုကျင့်သီလနဲ့ပုဂ္ဂိုလ်ကအမျိုးမျိုးရှိတယ်။တချို့ပုဂ္ဂိုလ်တွေကသီလပြည့်စုံပြီးတဲ့နောက်မှာနိဗ္ဗာန်ညမအာဝိပဿနာတရားကိုကြိုးစားအထုတ်နေပြီဆိုတဲ့အခါကျတော့မြတ်စွာဘုရားဝိပဿနာလမ်းကြောင်းကိုပဲရှင်းပြတယ်သီလအကြောင်းနေမဟုတ်တော့အကယ်၍ပုဂ္ဂိုလ်တယောက်ဟာခုမှပဲစပြီး training ယူတော့မယ်ဆိုတော့ရှင်တော့သီလစာမှသိကြတယ်ဒါမို့မြတ်စွာဘုရားတုတ်တက်နေမှာပုဂ္ဂိုလ်လိုက်ကပ္ပထံတရားကိုဟောပြောပေးတာရှိတယ်တိလာပြည့်စုံပြီးတရားထုတ်နေတဲ့ပုဂ္ဂိုလ်တွေကိုတော့ဝိပဿနာလမ်းကြောင်းကိုတည့်ရဲဟောလိုက်တယ်။တိလာမပြည့်စုံသေးတဲ့ပုဂ္ဂိုလ်တွေကြတော့အာဓိမေဝဝိသောတေဟိကုသရေတုဓမ္မေတုကုသတရားတွေထဲမှာအစကိုအရင်လောက်ပါအောင်ဆိုပြီးတော့ပြောဆက်ပြကုသတရားတွေရဲ့အစဆိုတာဘာလဲဆိုရင်တိလင်းစသုဝိတုထာဒိဋ္ဌိစာဥစုကကိုကျင့်သီလနဲ့ပြည့်စုံအောင်မယ်မှန်ကန်တဲ့အမြင်ရှိရမယ်အဲ့ဒီနှစ်ခုဟာအဓိကအရင်လောရမယ်အချက်နှစ်ခုပဲအဲ့တော့ဘုရားဗဒာဒီဟာကိုယ်မကိုကျင့်သီလမပြည့်စုံသေးရင်ကိုကျင့်သီလအရင်ပြည့်စုံလို့သူတို့ဆိုလို့လေဒီမှန်မှန်ကန်ကန်အမြင်မှန်မဟုတ်သေးဘူးဆိုလို့ရှိရင်အမြင်မှန်အောင်အရင်စူးစမ်းရမယ်သမ္မာဒိဋ္ဌိညာကြောင်အရင်လောဆိုလိုတာသမာဓိဋ္ဌိဆိုတာကမ္မသက္ကတာသမာဓိဋ္ဌိပဲအဓိကတော့အဲ့ဒီအခြေခံနှစ်ခုကိုသီလလည်းရှိရမယ်ကမ္မသက္ကတာသမာဓိဋ္ဌိဆိုရဲမင်္ဂန်နဲ့အမြင်လည်းရှိရမယ်အဲ့ဒီနှစ်ခုဟာနိဗ္ဗာန်လမ်းကြောင်းပေါ်ရှောက်လန်းတဲ့ပုဂ္ဂိုလ်တိုင်းပုဂ္ဂိုလ်တိုင်းပထမဆုံးနံပါတ်1ထားပြီးတော့လောရမယ်ဟာဖြစ်တယ်ပေါ့အကယ်၍လုံးနေပြီဆိုတဲ့အခါကျတော့ကိုကျင့်နေကြဝိပဿနာတရားပဲဆက်လက်ပြီးတော့တွားရမယ်တို့ဆိုအခုသေခပฏิပဒါမှာတော့အခြေခံအနေစာပြီးတော့ဟောတယ်ဒါကြောင့်မို့သီလ တမ္ပန်နောဟောတိအရေးအကြီးဆုံးဟာမြတ်စွာဘုရားရဲ့တပည့်တော်ကသဘောပုရပဒဝင်တယောက်သည်နံပါတ်1ကိုကျင်းသီလနဲ့ပြည့်စုံအောင်လုပ်ရမယ်ကိုကျင်းသီလပြည့်စုံပြီးတဲ့အခါမှာဒီကိုကျင်းသီလခိုင်မြဲဖို့အတွက်ဒုတိယလုပ်ရမယ့်အချက်ကတော့အိန္ဒြိယေတုခုတ်တတော်တော်လို့မျက်စိနာနာလျာကာယမနာလို့ဆိုရဲအိန္ဒြိ6ပါးကအကုသိုလ်တွေမဝင်ရအောင်စိတ်ကိုတတိနဲ့ထိန်ကွက်ချွပန်းအထုံးမှုတတိထားမှုသီလကကာယကံနဲ့ဝစီကံထိန်းတာစိတ်ကိုမထိန်းနိုင်သေးဘူးကာယကံဝစီကံမကျွလွန်အောင်သီလထိန်းတယ်ပြီးတဲ့အခါမှာစိတ်ကိုပါဆက်ထိန်းမှဒီသီလဟာပို့ပြီးတော့လုံးကျုံနိုင်တယ်ဒါကြောင့်မို့မျက်စိနာနာလျာကာယမနာဆိုတဲ့ ద్వార 6ပါးကဝင်းလာတဲ့အာယုန်ဒီပေါ်မှာအလွယ်တကူသီလအကျိုးပြတ်သွားနိုင်တယ်ဒါကြောင့်အဲ့ဒီအာယုန်ဒီဝင်းလာလို့ရှိရင်ထိုအာယုန်ဒီပေါ်မှာလောဘဒေါသမဖြစ်ဖို့အတွက်အာယုန်ဒီကိုတတိနဲ့ထိမ့်သိမ့်ဖို့ဆိုပြီးအိန္ဒြိယေတုဂုတ္တတော်တာမြမလို့ဆိုရင်အိန္ဒြေ6ပါး၌လုံညုံစိတ်ချရအောင်အိန္ဒြေ6ပါးတကား6ပောက်ကိုလုံးကျုံအောင်ထိမ့်သိမ်းဆောက်ရှောက်ခြင်းခေါဏကသီလနဲ့ပြည့်စုံခြင်းအိန္ဒြေ6ပါးမှာတတိနဲ့လုံးကျုံအောင်ထားခြင်းလုံးကျုံအောင်နေထိုင်ခြင်းဆိုဒါဒုတိယကျင့်ရမယ်ကျင့်စဉ်တစ်ခုပဲနောက်တတိယကျတော့ဘာလို့ဆိုရင်ဘောဇနိမတ္တညုတာဘောဇနိမတ္တညုတာဆိုတာအစာအာဟာရစားတိုင်းစားတိုင်းအတိုင်းတာတစ်ခုသိရှိဖို့လိုအပ်တယ်ပေါ့အစာအာဟာရမှာအတိုင်းတာတစ်ခုသိရှိရမယ်ဆိုတာဒါကအိန္ဒြိယသူကုန်တတ်တော်ရတယ်မှာပြောမယ်ဆိုရင်ဇီဝိန္ဒြေနဲ့ပတ်သက်တယ်ပေါ့နော်ဇီဝိန္ဒြေနဲ့ပတ်သက်တယ်လျှာအိန္ဒြေကိုတတိနဲ့ထိမ့်သိမ့်တာတော်တော်ဒီမှာထူးထူးခြားခြားတည်တန့်ထုတ်ပြီးတော့အဲ့ထက်ကနေပြီးစီဝိန္ဒရေထိမ့်ယုံနေမကဘူးအစာအာဟာရနဲ့ပတ်သက်ပြီးဘောဇနိမတ္တညုတာဆိုတဲ့ဒီချက်စဉ်ကိုတကယ်အလေးပေးပြီးကျင့်သုံးတာကဘာလို့လို့ဆိုရင်မျက်စိနာနာကာယမနာဆိုတာတွေကဩထိမ့်သိဆောက်ရှောက်ရတာလူတွေမှာလွဲတယ်လို့ရှိတယ်စီဝါဆိုတဲ့လျာအရသာခံမှုဟာတပ်ပိတ္တအာရထိတိကားလို့ဆိုတဲ့အစာမစားပဲလူတွေကမနေနိုင်ကြဘူးဘုအစာစားစားနေ့စဉ်အစာအာဟာရစားနေကြတယ်အဲ့တော့သူ့ကိုအထူးပြုထားတာညာတော့အဖြစ်လူတွေမှာဒီပြင်တဏှာတွေတဲ့ရသတဏှာဆိုတာပူဆိုးတယ်နော်ရသတဏှာဆိုတာပူဆိုးတယ်အဲ့ရသတနာကိုထိမ့်မှုရအတွက်ကတော့အမနာမအရေးကြီးတယ်လို့ဒါကြောင့်မို့ဘောဇနိမတ္တညုတာထည့်ထားတယ်လို့ဒီလိုဖတ်ရမှာဖြစ်တယ်နံပါတ်3ကျင့်စဉ်ကဘောဇနိမတ္တညုတာဖြစ်နေဖို့အရေးကြီးတယ်ပြီးတဲ့ခါတော့အကျေဟောမှာအဲ့တော့ဇီဝိန္ဒရီဆိုတာအတွက်သီးသန့်ထုတ်ပြီးတော့ဘောဇနိမတ္တညုတာအစာရနဲ့ပတ်သက်ပြီးဘလို့တိုင်းတာသိရမယ်ဆိုတာကိုအကျေရှင်းပြီးတော့ပြောမှာဖြစ်တယ်။နောက်တစ်ခုကပါတော့ဆိုရင်ဒါအရှိပိုင်းအခြေခံနေသီလရှိရမယ်။အိန္ဒြေ6ပါးတတိနဲ့ထိမ့်သိမ်းဆောက်ရှောက်ရမယ်။အစာအာဟာရစားတဲ့အခါမှာစင်ညုံတရားရှိရမယ်။နောက်နံပါတ်4ကျတော့သာဂရိယမနုယုတ်တော်ဟောတိဒါတော့တက်တက်ကြွကြွကမ္မထာအထုတ်နေတဲ့အပိုင်းကိုပြောတာကမ္မထာထိုင်ပြီသဘောကမ္မထာအထုတ်နေပြီဆိုတဲ့အပိုင်းကိုပြောတာတော့ဒါဒီကျင့်စဉ်ကကုသနာမှာယောဂီပုဂ္ဂိုလ်ဆိုတဲ့ပုဂ္ဂိုလ်တိုင်းပုဂ္ဂိုလ်တိုင်းဘုရားဘာသာဝင်တိုင်းဒီလမ်းကြောင်းတိုင်းသွားနေတာဒီလမ်းကြောင်းတိုင်းသွားနေရမှာ အဲ့တော့ဒီလမ်းကြောင်းဟာဒီ၄ခုကအမှန်တမ်းအရေးကြီးတယ်လို့ဒီ၄ခုကိုပဲတခါတခါအပ္ပနကပฏิပဒါဆိုပြီးတော့ဟောတာလည်းရှိတယ်ပေါ့နော်အပ္ပနကမလွဲတဲ့အကျင့်ဒါအဓိကပဲအေးနံပါတ်၄ကိုကျင်သီလနဲ့ပြည့်စုံရမယ်နံပါတ်၄အိန္ဒြေ၆ပါးမှာတတိဆိုတဲ့တတိတရားနဲ့အကုသိုလ်တွေမဖြစ်အောင်ထိမ့်သိမ့်ဆောက်ရှောက်ရမယ်။နံပါတ်3ကဘောစနိမတ္တညုတာအစာအာဟာရမှာအတိုင်းအတာတစ်ခုသိရမယ်လို့။နံပါတ်4ကနှိုးနှိုးနှိုးချတက်ကြစွာတရားနှလုံးသွင်းရမယ်တရားထောက်ရမယ်လို့။ဒီလိုအချက်၄ချက်ကိုရှေးဥစွာဖော်ပြပြီးတော့အဲ့ဒီအချက်၄ချက်ရဲ့အကျေအဓိပ္ပာယ်ကိုရှင်နန္ဒမထေရကရှင်းသွားတယ်ထပ်ပြီးတော့ရှင်းပြတယ်ကိုချင်းသီလနဲ့ပြည့်စုံဆိုတာဘာပြောတာလဲကိုချင်းသီလနဲ့ပြည့်စုံအောင်ဘယ်လိုလုပ်ရမလဲဆိုတဲ့အခါမှာဒါပိဋကတ်ထဲမှာပဲပါဠိတော်မှာပဲဖြစ်ဖြစ်ဒီတိုင်းပဲဟောပါတယ်သီလနဲ့ပြည့်စုံတယ်ဆိုတာတကယ်ကိုဒီကိုချင်းတရားတစ်ခုဟာကိုယ်ဆင်းရဲဒုက္ခကလွတ်မြောက်စေနိုင်တဲ့ကိုချင်းတရားမျိုးပါတိပောက္ခသံဝရလို့ခေါ်တယ်ကျွလွန်လို့မရတဲ့ဝရိတ္တသီလမျိုးတွေပေါ့ဒီထဲမှာဝရိတ္တဆိုတာတားမြစ်ထားတာမလွတ်ရဘူးမကျွလွန်ရဘူးဆိုတော့ကိုချင်းသီလမျိုးတွေထဲမှာပါတိမောက္ခသံဝရသံဝတော်လို့စပိမအလောက်ဖဲဆိုထားတယ်နော်ပါတိမောက္ခရဲ့အဓိပ္ပာယ်ကပါတိဆိုတာထိမ့်သိမ့်ဆောက်လျှောက်သူလို့အဓိပ္ပာယ်ရတယ်မောက္ခဆိုတာလွတ်မြောက်စေတယ်ထိမ့်သိမ့်ဆောက်လျှောက်သူကိုဒီသီလကအပယ်စတဲ့ဆင်းရဲဒုက္ခတွေကလွတ်မြောက်စေတယ်လွတ်မြောက်လုပ်ပေးတယ်လို့ဆိုရအဓိပ္ပာယ်ရတယ်ပေါ့နော်အဲ့တော့လူတွေအတွက်ပြောမယ်ဆိုရင်ငါးပါးသီလငါးပါးသီလကတော့အလွန်အရေးကြီးတာပဲငါးပါးသီလနဲ့ပြည့်စုံနေပြီဆိုလို့ရှိရင်ဒီငါးပါးသီလကကိုယ်ကိုလွတ်မြောက်စေမှာပဲဖြစ်တယ်ဆင်းရဲဒုက္ခပြည့်စုံကလွတ်မြောက်စေတယ်ဥပမာမဲ့သူကဏ္ဍနဲ့သူပြောမယ်ဆိုရင်ပါဏတိပါဒဆိုတဲ့သီလကအသက်တိုးခြင်းအနာပေါ်ခြင်းစတဲ့ဆင်းရဲဒုက္ခတွေကလွတ်မြောက်စေတာအဋ္ဌိနာဒနာကပစ္စည်းဥစ္စာပြည့်ချင်းဆိုတဲ့ဆင်းရဲဒုက္ခလွတ်မြောက်စေကာမိသမိစ္ဆာစတာကလူမုန်းများခြင်းဆိုတဲ့အပင်ငယ်ချခြင်းမှအစလူမျိုးများခြင်းဆိုတဲ့အပြစ်တွေကနေလွတ်မြောက်စေတယ်ဘုဒ္ဓဝါဒကဖြစ်လျက်ဘဝမှာနော်ဒီသူစကားကိုမယုံရတဲ့ပုဂ္ဂိုလ်မျိုးမဖြစ်အောင်အပယ်လေးပါးကြောက်ခြင်းသူတကားကိုမယုံရဘူးဆိုတဲ့လူတကားအလေးစားမခံရခြင်းဆိုတဲ့အပြစ်တရားတွေလွတ်မြောက်စေသူရမေရိယဆိုတာကြတော့ဖြစ်တိုင်းဖြစ်တိုင်းဘဝမှာအင်ဂျူမြင့်နေဆိုတဲ့အနေထားမျိုးရတယ်ကိုယ်စကားကိုလည်းအလုံးကအလေးထားကြတယ်အတိတ်ကြောင့်လည်းထက်မြက်တယ်ဆိုမှလူဘဝဟာပြည့်စုံတဲ့ဘဝဖြစ်နေအဲ့တော့ဒီပြည့်စုံတဲ့လူဘဝရဖို့ရငါးပါးသီလရှိမှရနိုင်တယ်ငါးပါးသီလမပြည့်စုံဘူးဆိုရင်တခုခုတော့ချုပ်ရဲမှာပဲဥပမာမယ်ကျန်တာတွေအကုန်လုံးပြည့်စုံတယ်ပါဏတိပါဒမလုံဘူးဆိုတဲ့ပုဂ္ဂိုလ်ဟာမွေးလာကလာနဲ့ပဲတည်သွားတယ်အသေးလေးယောဂါတွေဖြစ်နေတယ်လူ့ဘဝမှာမပြည့်စုံတဲ့ပုဂ္ဂိုလ်ပဲဖြစ်နေတယ်အဲ့တော့သီလတစ်ခုစီတစ်ခုစီကလည်းပဲသူ့ကိုယ်သူဆင်းရဲဒုက္ခမျိုးစုံကကာဝယ်ပေးလို့ဒါတွေကိုပါတိမောက္ခလို့ခေါ်လို့ရတယ်ပါတိမောက္ခေတ္တိပါတိမောက္ခတကယ်ထိမ့်သိမ့်ဆောက်ရှောက်သူကိုဆင်းရဲဒုက္ခမှာလွတ်မြောက်စေတဲ့အရာတွေဒါကလောကရဲ့သဘောဝါပဲ ။ယောဂပြောင်းစေတဲ့ဆေးတောက်လို့ရှိရင်ယောဂပြောင်းမှာပဲလေ။ဒီဆေးကကာဝယ်ပေးတာပဲလေ။အဲ့တော့အဲ့ဒါလိုပဲတိလောက်ကိုထိမ့်သိမ်းဆောက်ရှောက်ခြင်းဖြင့်ဆေးဒုက္ခမျိုးစုံကနေလွတ်မြောက်သွားတယ်။အဲ့ဒါကြောင့်မို့ပါတိမောက္ခလို့သုံးတာနော်။ပါတိမောက္ခလို့သုံးတာ။အနည်းဆုံး၅ပါးတိလပြည့်စုံအောင်နေရ။ဆင်ခြင်ပေးပြီးတော့တပါးတိလ၂ပါးတိလတွေမလုံးသင့်ဘူး။အဘတိလားပြည့်စုံကိုပြည့်စုံပြည့်စုံမှာလူဘဝပြည့်စုံတဲ့လူဘဝဖြစ်တယ်ဟုတ်ဒါကြောင့်မို့အဘတိလားပြည့်ပြည့်စုံစုံရှိအောင်ကျူစာအထောက်အမှတ်ဒါနံပါတ်၁ဘုရားဘာသာမှတ်လို့ရှိရင်အရေးကြီးဆုံးကငါကိုချင်းတိလားပြည့်စုံရလားကိုအများရန်ဆန်းစစ်ပြီးတော့မပြည့်စုံသေးတဲ့ဟာကိုပြည့်စုံအောင်လုပ်ဖို့ဟာဒါအရေးကြီးဆုံးပဲပေါ့နော်အဲ့ဒီမှာပါတိမောက္ခတံဝရတံဝုတော်ဝိဟရတိစာကိုထိမ့်သိမ့်ဆောက်ရှောက်ရမယ့်အရာကိုအသေးချာထိမ့်သိမ့်ဆောက်ရှောက်ပြီးတော့နေတယ်နေထိုင်ရမယ်ခ ्यू ဆိုင်ပြီးတော့နေရမယ်ကာဝတိလဟာမြမစကားမှာခါဝပစုကဲ့သို့ပြဲရမယ်လို့ဆိုခါဝပစုမပါပဲနဲ့သွားလို့တင်းတယ်တာမဟုတ်သေးတော့အဝဆဝဋ္ထတယ်လို့ပဲကာဝတိလဟာကိုယ့်ရဲ့ဘဝမှာအရေးတကြီးထိမ့်သိမ့်ဆောက်ရှောက်အောင်မယ့်သီလမျိုးပဲဖြစ်တယ်။ယဟန်တော်တွေဆိုရင်တော့ယဟန်တော်တွေကျင့်သုံးရမယ့်ပါတိမောက္ခတံဝရသီလရှိတယ်။အဲ့တော့လူပုဂ္ဂိုလ်တွေအနေနဲ့အနည်းဆုံးက၅ပါးသီလဆိုတော့ဝရိတသီလပဲ။မလို့ရဘူးလို့တားမြစ်ထားတဲ့အရာတွေပဲ။လို့ရင်ခုနကဆိုးကျိုးတွေကလာမှာပဲဖြစ်တယ်ပေါ့။ဒါကသဘာဝတရားကိုပြောတာ။သဘာဝတရားရဲ့ reaction ကဒီတိုင်းလာမှာ။လုံးရင်ကောင်းကျိုးရမယ်။ငါးပါးတိလရဲ့အကျိုးဆောင်ရှောက်မှုရမယ်။မလုံးဘူးဆိုရင်ငါးပါးတိလဒီကျွလွန်မှုကြောင့်ဖြစ်ပေါ်လာတဲ့အပြစ်တွေကလည်းသူ့အတူရောက်တယ်။ဘယ်သူမှစီပန်ထားရမှာမဟုတ်ဘူး။တဘာဝတရား။မြတ်စွာဘုရားကတဘာဝတရားကိုသိပြီးတော့ရှောင်ရမယ်ဟာကိုရှောင်ဖို့ဟောတာပဲဖြစ်တယ်ပေါ့နော်။အဲ့တော့ဒီမှာပါဠိတွေပါပါတိမောက္ခတံဝရတံဝုတော်တံဝရဆိုတာထိမ့်သိမ့်ဆောက်ရှောက်ဆောက်ရှောက်မှုဆိုတာအရေးကြီးတယ်မထိမ့်သိမ့်မှုမဆောက်ရှောက်ဘူးဆိုရင်ဘယ်အရာပဲဖြစ်ဖြစ်ပြတ်သွားမှာဆိုးရွားတွေဖြစ်ပေါ်လာတယ်ဒါကြောင့်မို့တံဝရဆိုတာရှိကိုရှိရတံဝရဆိုတာချုပ်တီးခြင်းဆောင်စည်းခြင်းချုပ်တီးခြင်းဆောင်စည်းခြင်းမချုပ်တီးဘူးမဆောင်စည်းဘူးဆိုတာတိရစ္ဆာန်လောကမှာဘာမှမချုပ်တည်ဘူးတိရစ္ဆာန်တွေကရှိတဲ့အတိုင်းအကုန်လုပ်တယ်လူကြတော့အဲ့ဒါလို့မဟုတ်ဘူးချုပ်တည်ရတယ်အဲ့ဒါချုပ်တည်တယ်ဆိုတဲ့နေရာမှာကျင့်စဉ်နဲ့ချုပ်တည်တာမျိုးမဟုတ်ဘဲနဲ့ဟန်ဆောင်ပန်းဆောင်လှုပ်တာမျိုးကြတော့မကောင်းမြန်နော်ချုပ်တည်တဲ့အောင်လှုပ်တာမျိုးကြတော့မကောင်းလူရှိမှတစ်မျိုး၊ကွဲရမှတစ်မျိုးအဲ့ဒါလို့လည်းမဖြစ်เสียကိုပဲဒီကိုချင်းတရားအတိုင်းနေထိုင်တာကိုပဲထိမ့်သိမ့်ရှောက်ရှောက်တယ်လို့သူတို့ဆိုလို့ဒီလမ်းကြောင်းချထားပြီဒီလမ်းကြောင်းအတိုင်းတည်ရင်သုံးတယ်နေထိုင်နေပေါ့နောက်ပြီးတော့ဆက်ပြီးတော့ရှင်နန္ဒကရှင်းပြတယ်အာစာရဂောစရတံပန်နောကိုချင်းတိလာရှိတဲ့ပုဂ္ဂိုလ်မှာဟုတ်ပြီတားမြစ်ထားတဲ့အရာတွေကိုမကျွလွံ့ယုံနဲ့ပြီးရောလားလို့ဆိုမပြီးသေးဘူးအာစာရဆိုတာရှင်းသုံးတိုက်တဲ့တရားကိုကျင့်သုံးဖို့နဲ့ခောစရကိုသွားတဲ့လှုပ်တဲ့နေရာမျိုးမှာလှုပ်ဖို့ဆိုတာလေးရှိသေးတယ်လူလောကမှာတိလာတဲ့မပါပေမဲ့လို့ဩဒီနေရာတော့ဒီလိုအပြုတ်မှုမျိုးတော့မလုံးသင့်ဘူးလူလောကမှာဆိုင်ဆိုင်နဲ့အပြုတ်မှုမျိုးတွေမလုံးသင့်ဘူးရှင်ကျေးတဲ့အပြုတ်မှုမျိုးပဲလှုပ်တဲ့အာစာရမှာလည်းထပ်ပြီးတော့အာလူလောကလူရင်ကြေးတဲ့ပုံကိုယ်လေးလေးစားလိုက်တာအမဲအကျင့်ဝတ်တွေအများကြီးရှိတယ်။ရှားနေမှလည်းပဲထို့တူပဲအဲ့လိုကျင့်သုံးရမယ့်အကျင့်တရားတွေရှိတယ်နော်။လူတွေမှလည်းလူခုန်သိခါနဲ့နေအောင်နေထိုင်အောင်နေဖို့ကရည်ချီတယ်။အဲ့ဒါကိုအာစာရလှုပ်တဲ့လှုပ်ထိုက်တာတွေလောကမှာအများကြီးပဲ။ငါဘာတိလာတယ်မပါဘဲနဲ့လုံးတင်တာတွေရှိတယ်။ကျင့်သုံးတဲ့ဟာတွေရှိတယ်နော်။ဥပမာမဲ့မြန်မာတွေဆိုရင်မြန်မာရဲ့ယဉ်ကျေးမှုရလူကြီးသူမတွေလေးစားရမယ်။နော်။တ တလေးတစားဆက်ဆံရမယ်လူကြီးတွေရှေ့ကုန်းသွားတယ်တို့လူကြီးတွေကိုလေးစားတယ်တို့ပြောတယ်ဆိုတဲ့အခါမှာယဉ်ကျေးတယ်တို့ဆိုဒါတွေကအာစာရတွေဒါတွေကလည်းသီလကိုအထောက်အပြုတဲ့ဟာတွေပဲရဟန်းသံဃာတွေဆိုလို့ရှိရင်လည်းကိုယ့်ရဲ့ကြီးတဲ့မထေရကြီးတွေရှေ့မှာယုတ်တိလေးစားစွာနေတယ်အော်ဒါရီကအာစာရတွေပဲချုပ်ပြောမယ်ဆိုရင်အာစာရဆိုတာယဉ်ကျေးမှုကျင့်ဖို့ကလေးတွေရှိတယ်အဲ့ဒါတွေကိုကျင့်သုံးပါကိုကျင့်သီလဂောစရဆိုတာပါလဲလို့ဆိုရင်လူဆိုတာသွားသင့်တဲ့နေရာရှိတယ်မသွားသင့်တဲ့နေရာရှိတယ်ပေါင်းသင့်တဲ့ပုဂ္ဂိုလ်ရှိတယ်မပေါင်းသင့်တဲ့ပုဂ္ဂိုလ်ရှိတယ်အဲ့တော့လူလူဘုန်းကြီးဘုန်းကြီးသွားသင့်တဲ့နေရာမှာသွားမသွားသင့်တဲ့နေရာမသွားနဲ့ပေါင်းသင့်တဲ့လူထဲမှာပေါင်းမပေါင်းသင့်တဲ့လူထဲမှာပေါင်းနေအဲ့ဒါလည်းပဲကိုချင်းသီလတဲ့မှာထည့်သွင်းပြီးတော့ထားတယ်။အာစာရခောစရတပ်ပနောအကျင့်အာစာရကျက်စားရသွာလာတဲ့နဲ့ဌာနနဲ့ပြည့်စုံရမယ်။ဒါလေးတွေကလည်းသီလကိုချိုးဖောက်ဖို့အတွက်အလွယ်တကူဖြစ်စေနိုင်တာဖြစ်တော့ကြောင့်သီလနဲ့ပြည့်စုံခြင်းဆိုတဲ့နေရာမှာအကျင့်တရားနဲ့ပြည့်စုံမှုကိုလုံးတဲ့နဲ့နေရတာနေဖို့ခောစရာဆိုတာဒီသူ့ရဲ့အဓိပ္ပာယ်ကကျက်စားရာကျက်စားရာဆိုတာဟိုနွားတွေဆိုရင်တော့နွားစချက်ပေါ့နော်ကုတ္တရာကိုကျွမ်းကျင်တဲ့နေရာကိုနဲ့ဆိုင်တဲ့နေရာခောစရာဆိုတာမျိုးဆိုအဲ့ဒါကိုဥပမာလေးတစ်ခုရသဗျာဟောထားတဲ့ထဲကဇလန်းလေးတစ်ခုပြောပြသူကယဟန်နေကိုမြတ်စွာဘုရားတကေပိတိကေဝိတယေကောစရိစရထကိုဖခင်ရဲ့နေမြေကျက်စားရမှာပဲနေကြဆိုလိုတာကိုနေရမှာပဲကိုနေကြကိုနေရမဟုတ်လို့ရှင်ဒုက္ခရောက်တတ်တယ်ယဟန်နေကြတော့ကိုနေရဆိုတာပြောရတော့တတိပဌံတရားမှာတတိပဌံတရားတိုင်းနေကြလို့ဆိုလို့ရပေါ့နော်လောဘဒေါသတွေနှိမ့်ဆက်မခံရအောင်တရားရည်အနေနဲ့ပြောမယ်ဆိုလို့ရှင်ဖီလုံငှက်ဆိုတဲ့အကောင်းလေးရှိတယ်ကဲကလေးကသေးသေးလေးရေသူကဘယ်မှနေတော့ဆိုရင်ထဲစားခဲတွေလက်တွင်းနဲ့ထဲစားခဲတွေပါသူကနေလေးရှိတယ်အဲ့ဒါသူနေဟာတရက်တော့ဖီလုံငှက်ကဲလေးဟာသူနေရာကကြော်ပြီးတော့တခြားနေရာတွေပြန်တန်းတဲ့အခါမှာတိတ်ငဲ့တကောင်ကသူ့ကိုဖမ်းကုပ်လိုက်တယ်။အဲ့တော့ဒီလုံးငဲ့လေးကတတွတ်တွပြောနေတယ်။ငါကိုကမလိမ္မာတာငါကိုကလော်လိတာငါနေရာငါမနေပဲနဲ့သူများနေရာသွားမွေးလို့ငါအခုလို့နှိမ့်ဆက်ခံရတယ်လို့တတွတ်တွပြောတဲ့အခါကျတော့တိတ်ငဲ့ကြီးကဟိုမလောက်လေးမလောက်လားငါနေရာမှာဆိုရင်ကူးမဆိုင်ဘူးဆိုတော့မလောက်လေးမလောက်လားပြောရမလားလို့ဆိုမင်းနေရာကဘယ်မှာလဲလို့ဆိုထဲတာခဲအထဲတာခဲတဲ့ဆိုရင် तू မကြောက်ဘူးပေါ့ဘူးမကြောက်ဘူးကောင်းပြီဆိုပြီးတော့ तू နေတဲ့နေရာကိုပို့ပေးလိုက်တယ်လွတ်ပေးလိုက်တယ်လွတ်ပေးလိုက်တဲ့အခါပြီးလုံးငယ်လေးကထဲတာခဲပေါ်တက်ပြီးတော့နားရင်ကနေပြီးပြီးလုံးသိငဲ့ကြီးကိုစိန်ခေါ်တယ်တတိရှိလာခဲ့ဒီချိန်မှာငါနေရာငါရောက်ပြီမကြောက်တော့ဘူးအဲ့ဒီမှာသိငဲ့ကမမနာတွေနဲ့ဒေါသတွေဖြစ်ပြီးတော့အတင်းတဟုန်တို့ထိုးဆင်းလာသူ့နားရောက်တော့မယ်ဆိုတဲ့ချိန်လေးမှာဒီငယ်ကလေးကဖြတ်ခနဲဆိုထဲစားကထဲစားခဲထဲဝင်ပုံလိုက်တော့သိငဲ့ကြီးကထဲစားခဲနဲ့သူ့ရှင်ပန်းနဲ့တိုက်ပြီးတော့အဲ့မှာပဲသေသွားရှာသူ့ချိန်နဲ့သူသေးသွားအဲ့ဒီဥပမာလေးကိုပြောပြီးမြတ်စွာဘုရားကိုနေရကိုနေရမယ်ဘယ်သူပဲဖြစ်ဖြစ်လူတွေဟာကိုနေရကိုရှိတယ်ကိုအင်အားရှိတဲ့နေရာမျိုးအဲ့ဒီကိုနေသင့်တဲ့နေရာမှာပဲနေတော့လောဘဒေါသမောဟတွေထိ ंछ ုပ်ချင်တယ်ဆိုလို့ရှိရင်တော့တတိပဒံဆိုတဲ့နေရာထဲမှာနေချလို့သူတို့ဆွလို့တာပေါ့တတိပဒံတရားမှာပဲနေချတတိပဒံတရားမနေလို့ရှိရင်လောဘတွေဖြစ်လာနိုင်တယ်ဒေါသတွေဖြစ်လာနိုင်တယ်ဘေးရန်အန္တရာယ်တွေကျုံလာနိုင်တယ်အ အဲ့ဒါကိုရည်ညွှန်းပြီးတော့အာစရခောစရတမ္ပနောလို့ဒီလိုဟောတာတော့ပြိတ္တကတော်မှာမှတ်သားစရာတွေကအများကြီးပဲတော့ကိုချင်းသီလနဲ့ပြည့်စုံတဲ့ဆွေနေရာမှာအာစရကိုလိုက်နာလောက်ကံ့ရမယ်အလုပ်တွေလုပ်လူတွေဆိုရင်မိဘကိုယုတ်သိလေးစားတာမိဘဝတ္တရားတွေလူမှုဝတ္တရားတွေဒါတွေလုပ်တာအာစရပဲခောစရဆိုတာကိုသွားတဲ့နေရာသွားတယ်မသွားတဲ့နေရာမသွားဘူးဆိုတာခောစရ။နောက်တရားဓမ္မနဲ့ပတ်သက်လာလို့ရှိရင်လည်းခုနရှုမှတ်ရမယ့်အာယုမျိုးတွေကိုရှုမှတ်ပြီးတော့နေတယ်။အဲ့လိုအာစရခောစရနဲ့ပြည့်စုံပြီးတော့နေတာကိုသီလတပ္ပနာလို့ပြောတာ။ဒီထဲမှာအကျုံးဝင်တာ။အဲ့တော့တမန်တွဲလိုက်မယ်ဆိုရင်ငါးပါးသီလလုံပြီးရောလို့ဒီလိုမဟုတ်ဘူးနော်။ငါးပါးသီလလုံတဲ့အပြင်မှာလိုက်နာကျင့်သုံးရမယ့်ဟာတွေရှိတယ်ဆိုတော့တတိထားဖို့လိုတယ်ပေါ့เนาะစိတ်ဓာတ်ကစပြီးတော့ကိုယ့်ကိုပြုပြင်ရမယ့်ဟာတွေပေါ့အဲ့ဒါတွေပါပြည့်စုံအောင်မှတ်သားပြီးတော့နောက်ကိုယ်ထိမ့်သိမ့်ရှောက်ရှောက်ထားတဲ့သီလနဲ့ပတ်သက်လာလို့ရှင်အနုမတေသူဝိစေသူဘယတတဝိတမရာယသိခတိသိခဝရိသူကျင့်သိမ့်ကျင့်လိုက်တဲ့အရာတွေကိုကျင့်သုံးတဲ့အခါမှာအသေးဖွဲလေးကစပြီးတော့ခရုဆိုင်ပြီးလိုက်နာဖို့လိုအပ်တယ်အသေးဖွဲလေးကိုပဲအပြစ်မြင်ထားရမယ်လို့ဆိုတော့ဒါလေးကတော့မဖြစ်တော့ပါဘူးဒါလေးကတော့မဖြစ်တော့ဘူး ਨੇ စိတ်ထဲမှာသဘောမထားနဲ့ဥမာမဲ့မဖြစ်တော့ဘူးဆိုတာလေးတွေကအနည်းပေးတတ်တယ်မိလေးဟာမိခဲလေးဟာဘာမှမဖြစ်တော့ပါဘူးသူကသူငြိမ်းတော့မှာပါဆိုပြီးတော့မှုမဲ့မှတ်မဲ့မနေနဲ့လောင်စာနဲ့တွေ့သွားရင် तू ကတတော်လုံးတတော်လုံးတစ်မြို့လုံးကုန်သွားနိုင်တယ်။ဒါကြောင့်မို့သူ့ကိုလည်းဒီအမှုမဲ့မှတ်မဲ့မနေရဘူး။သေးတယ်ဆိုပေမဲ့လို့မှုမဲ့မှတ်မဲ့မနေရဘူးလို့တို့ဆိုလို့တယ်။နောက်တစ်ခါယောဂယောဂလည်းဒါအသေးလေးပဲကိူးဆိုင်ဆရာမလို့ပျောက်သွားမှာပဲလို့ဒီလိုမလို့သိမှုအဲ့ရမျိုးလိုပဲကိုချင်းတရားနဲ့ပတ်သက်လာတဲ့အခါမှာဒီမူတာဝါဒဆိုတော့ဒါလေးကတော့ကြီးစရာအနေနဲ့ပြောလိုက်တာပါမလုံးနဲ့တဲ့အကုသိုလ်ဆိုတာသေးသေးလေးကစပြီးတော့ဒီအနေရကြီးတစ်ခုအနေနဲ့ရှုမြင်ပြီးတော့အသေးလေးကစမဖြစ်အောင်ထိန်းသိအောင်ဘာလို့လို့ဆိုအသေးလေးတွေများလာတဲ့အခါအကြီးကြီးဖြစ်တာပဲလေအားလုံးဟာအသေးလေးတွေပေါင်းလိုက်တော့အကြီးကြီးဖြစ်သွားတာအဲ့လိုမဖြစ်အောင်သေးလေးဆာပြီးထိသိဆောက်ဆောက်ပါအနုမတ္တိသူဝိစေသူအပြစ်ဆိုလို့ရှိရင်ဘလောက်သေးတဲ့အပြစ်ပဲဖြစ်ဖြစ်ဖယတ္တဝီကြောက်စရာအနည်းတစ်ခုအနေနဲ့ရှုမြင်ပါလို့တို့ဆိုအဲ့ဒါသီလနဲ့ပြည့်စုံပါဆိုတဲ့ဒီတရားနဲ့ပတ်သက်ပြီးတော့ရှင်နန္ဒာကချဲ့ဖွင့်ပြီးတော့ရှင်းပြတဲ့စကားတွေပဲဒါတွေနော်တိလာနဲ့ပြည့်စုံအောင်ဆိုရင်ဓာရီပါပြည့်စုံအောင်ဟောရင်ကျေးမှုတယ်တိလာဆွဲထဲမှာဓာရီကုန်ပါတယ်နော်အချင်းချုပ်ပြန်ပြောမယ်ဆိုရင်၅ပါးတိလာဝရိဒတိလာအဲ့ဒီ၅ပါးတိလာပါဠိမောက္ခသံဝရတိလာနဲ့ပြည့်စုံတယ်ပြီးတဲ့အခါမှာကိုယ်လူမှုကျင့်ဝတ်တွေလိုက်နာကျင့်သုံးအောင်ဟာတွေလိုက်နာရမယ်ကိုယ့်ကိုယ်ထိမ့်သိမ့်ဆော့ဆော့ပြီးကိုယ်နေသင့်တဲ့နေရာကိုယ်ပါဝင်သင့်တဲ့နေရာပါဝင်သွားတဲ့နဲ့နေရာမသွားတဲ့နဲ့နေရာမသွားတဲ့နဲ့နေရာမသွားနဲ့သွားတဲ့နဲ့နေရာသွားအာယုံနဲ့ထားတဲ့နဲ့နေရာထားမထားတဲ့နဲ့နေရာမထားနဲ့အာစရကောစရတပ္ပနာဘယ်ပြည့်ဖြစ်ဖြစ်ဖြစ်အသေးဖွဲလေးရစာပြီးတော့ဒီဖေးရအနည်းဖြစ်ရှုမြင်ပါဟောအဲ့ဒီ၃ချက်ပဲအဲ့ဒီ၃ချက်နဲ့ပြည့်စုံပြီဆိုလို့ရှိရင်တော့တကယ်ကိုလူတော်လူကောင်းလူရင်ချေဘုရဘသာတွေရဲ့လမ်းစဉ်အတိအကျလိုက်နာရရောက်တယ်။အဲမြတ်စွာဘုရားရဲ့ဟောတဲ့တရားတွေဟာအလုံးကိုတိကျသိကြတယ်။အလုံးတိကျသိကြတယ်။အလုံးဘက်ဆုံးကနေပြီးတော့ပြည့်စုံအောင်လုပ်။အဲ့ဒါတွေလုံနိုင်မယ်ဆိုရင်ပြောစရာကိုမရှိတော့ဘူးနော်။ဒါကိုချင်းသီလနဲ့ပြည့်စုံဆိုတဲ့အထက်မှာဒီဟာတွေအလုံးပါဝင်တယ်ဆိုတော့တတိထားဖို့တို့ရပေါ့နော်။တတိထားရမှာပါဒီလိုနေထိုင်ကျင့်သုံးရမယ်တဲ့နောက်တစ်ခုကဣန္ဒြိယေတုခௌဒ္ဒ ద్వార ဆို ဒါတော့ဘလို့ခြေချက်ပြောလဲဣန္ဒြေ6ပါးမှာလုံုံတဲ့တကားရှိရမယ်လုံုံတဲ့တကားဆိုတာမျက်စိကမကြည့်ရဘူးနားနားမထောင်ဘူးဒီလိုမဆုံးလို့ဘူးမျက်စိဆိုတာကြည့်ရတယ်တွေ့မှာပဲနားဆိုတာလည်းအတန်ကြားနေမှာပဲလောကမှာလူဖြစ်လာလို့ရှိရင်ဆက်သွယ်ရေးလမ်းကြောင်းနေပေါ့ခုခေတ်ဆိုရင်တော့ပိုများလာတဲ့ဆက်သွယ်ရေးကိရိယာတွေအမေရိကန်နဲ့လှမ်းမြင်နေရတယ်အမေရိကန်နဲ့လှမ်းကြားနေရတယ်ဆိုတာဒီဆက်သွယ်ရေးလမ်းကြောင်းတွေပဲအဲ့တော့လောကမှာဆက်သွယ်ရေးလမ်းကြောင်းတွေကနေဆက်သွယ်လာတဲ့အခါမှာအဲ့ဒီအာယုန်တွေပေါ်မှာတတိထားဖို့လိုအပ်လာတယ်ဆက်သွယ်ရေးလမ်းကြောင်းတွေများလေလေလောဘဒေါသဖြစ်เสียရတယ်များလေလေဒီလိုနေမှာပေါ့နော်အဲ့လိုဟိုမှာစီဆရာကြီးဟောရလို့ပဲမမြင်ရရာကိလေသာသူ့ဟာသူငြိမ့်သည်ဆိုတာမမြင်ရတဲ့ဟာကြတော့လည်းဖြစ်ဘူးမကြားရရာကိလေသာသူ့ဟာသူငြိမ့်သည်ဆိုတော့မမြင်ရလို့မကြားရလို့ငြိမ့်နေတဲ့အငြိမ့်ကတခုမြင်ရပြီးတော့ကိုယ်အနေမပေးအောင်ကိုယ်နေတတ်ဖို့ဟာတခုနော်ကြားရပြီးတော့ကိုယ်အနေမဖြစ်အောင်နေတတ်ဖို့ဟာတခုအဲ့ဒါအတွက်ဣန္ဒြိယသူဂုဏ်ထထွာလာဆိုအရေးကြီးတယ်ယစီရှိတဲ့ပုဂ္ဂိုလ်မြင်မှာပဲနားရှိရင်လည်းကြားမှာပဲနှာခေါင်းရှိရင်နားရမှာပဲလျှာရှိရင်လည်းဟိုဟာမြည်တာမြည်မှာပဲနော်ကိုယ်ကာယရှိလို့အထီးတွေ့သိမှာပဲစိတ်ရှိနေသည်ကြောင့်စိတ်ကိုယ်ကြံစည်မှုတွေလာမှာပဲဒါတွေကအဲ့ဒီလိုလာပြီးအာယုံပေါင်းများစွာကိုယ်နဲ့ဆက်သွယ်ပြီးတော့ဝင်ရောက်လာပြီဆိုရင်ကိုယ်ဘာလုပ်မလဲတိလာကျိုးစရာတွေအများကြီးဖြစ်လာမယ်ဥပမာမတဲတဲ့လူမြင်ရင်ဒေါသဖြစ်လာတဲတဲ့လူမြင်မြန်တော့လောဘဖြစ်လာဒီနှစ်ခုကကိုမကြိုက်တာတွေ့လိုက်ရင်လောဘဖြစ်ကိုကြိုက်တာတွေ့ရင်လောဘဖြစ်ကိုမကြိုက်တာတွေ့ဒေါသဖြစ်အဲ့ဒီလူလမ်းသွားရင်မျက်စိကမြင်ရင်နားကြားရင်လည်းလောဘတွေဖြစ်ဒေါသတွေဖြစ်နေဆိုဒါဣန္ဒြိယသူခုတ်တတ်တော်တာမဖြစ်အဲ့ဒီလူဖြစ်နေမယ်ဆိုရင်တိလာကျိုးဖို့ရလွယ်တကူဖြစ်သွားတယ်စိတ်ကလောဘတွေနဲ့ဒေါသတွေနဲ့လွှမ်းမိုးနေတယ်အဲ့ဒါကိုဘာနဲ့ထိရမလဲဆိုတော့တတိနဲ့ထိရမယ်တတိကိုဒါကြောင့်မို့တကားဆောင်လို့သုံးတယ်ပေါ့နော်တတရက်ခေါသူ့ထိနေဆိုတာတတိကပါလောက်တာတော့ဆိုတတိကဝင်လာတဲ့အာယုံပေါ်မှာလောဘမဖြစ်အောင်ဒေါသမဖြစ်အောင်သူကထိပေးတာအဲ့ဒီတတိလေးနဲ့ထားပြီးတော့အာယုံပေါ်မှာလောဘဖြစ်မသွားအောင်အာယုံပေါ်မှာဒေါသဖြစ်မသွားအောင်ထိမို့ဆိုတာကိုဣန္ဒြိယသူဂုဏ်တတ်တော်လားဆိုရခြင်းစင်ဟာတိလာပြီးတဲ့နောက်မှာအရေးကြီးတဲ့ခြင်းစင်တစ်ခုဖြစ်တယ်။အဲ့ဒါမထိမ့်မဲနဲ့ကမ္မထာအထုတ်ပြီးတဲ့အခါကျတော့လေထုံးစံတိုင်းပဲရက်သေးပြန်ဒါရီနဲ့တွေ့လုံးလဲခတ်နေလို့ရှိရင်တော့ကိုကျင့်နာလေးတွေပျောက်ပျောက်သွားမှာပဲနော်ပျောက်ပျောက်ကုန်မှာပဲ။အဲကြောင့်မလို့ဒါလေးဟာအမြဲတမ်းထိရမယ်ကျင့်စဉ်လေးတစ်ခုပဲတရားထိုင်နေမှထိရမှာမဟုတ်ဘူးမြင်သမျှကြားသမျှတွေ့သမျှတွေပါကိုယ်တတိလေးနဲ့ထိသိမ်းရှောက်ရှောက်ဖို့ကဒါအရေးကြီးတယ်ဒါမှမဟုတ်ဣန္ဒြိယသူခုတ်တတ်သွားတာအဲတော့ဒီမှာဟောတဲ့အတိုင်းလေးအချင်းချုပ်ဘာသာပြန်ပြောရမယ်ဆိုလို့ရှိရင်မြတ်စွာဘုရားရဲ့တပည့်သာဝကတဦးဟာမျက်စိဖြင့်အရှင်းကိုမြင်တဲ့အခါမှာတဲ့ဆိုပါစို့မျက်စိဖြင့်အာယုတစ်ခုကိုမြင်လိုက်တယ်ဒါကတော့အဓိကမြင်နေကြတာတွေကိုပြောတာနာနိမိတ်တဲ့ခါဟိနာနုပြစနဲ့ခါဟိပုံနမိတ်တွေကိုအာယုမပြုတ်ပါနဲ့မြင်တဲ့အတိုင်းဒါလေးတော့ပဲထားပါပုံနမိတ်ကိုအာယုမပြုတ်နဲ့ဆိုအာယုပြုတ်မှုမပြုတ်ဘူးဆိုတာဆက်လာတာမြင်ုံနဲ့မပြုတ်ဥပမာလမ်းမှာသွားရင်မြင်သွားတာတွေအများကြီးပဲမြင်သွားတာတွေအများကြီးသို့သောကိုယ်စိတ်ထဲမှာအတိမတ်တစ်ခုမှပြုတ်မသွားဘူးနော်ကိုယ်လမ်းကိုသွားနေတာအဲ့ဒါဆိုရင်ဘာမှဟိုမဖြစ်ဘူးလမ်းသွားရင်လူတစ်ယောက်တွေ့လို့ဘသူပါလိမ့်ပုံသွားကြည့်လိုက်တယ်ကိုယ်နဲ့မတည့်တဲ့လူဖြစ်မတည့်တာတွေတွေးပြီးတော့စိတ်ဒေါသဖြစ်ပြန်ကိုယ်မင်းဆွေကိုယ်နဲ့ကမင်းရင်နေတဲ့ပုဂ္ဂိုလ်လို့သိလိုက်တာနဲ့တခါတည်းတခြားစိတ်တွေဖြစ်လာဗျာအဲ့ဒါပုံနမိတ်ကိုမှတ်ယူလိုက်လို့ရှိရင်ဒီလိုဖြစ်သွားနိုင်တယ်အဲ့တော့ တမန်မဲသွားပါယက်စီနဲ့လူတယောက်လိုပဲကြည့်ပါတမန်မြင်နေမြင်တာတော့ပဲထားပါလို့အသေးစိတ်တွေမမှတ်ယူပါနဲ့လို့ဒါကယက်စီတကားကိုထိမ့်သိဆော့ဆော့ပုံနာနိမိတ်တဲ့ကာဟိနာနုပြစရကဟိနော်ပုံပန်းသဏ္ဍာန်အနုပြစရကဟိဆိုအသေးစိတ်ချီတာနိမိတ်တဲ့ကာဟိဆိုပုံတမိတ်အကြမ်းမြင့်ချီတာလောကမှာဖြစ်ရဖြစ်စဉ်တခုပြောမယ်ဆိုလို့ရှင်နော်အမျိုးသားတယောက်ကအမျိုးသမီးတယောက်ကိုတွေ့တယ်ဟာဒါအမျိုးသမီးဆိုပြီးပုံရင်းနိမိတ်ကိုသိချယူတယ်ပြီးတဲ့အခါကျတော့မျက်ခုံးကဘယ်လိုမျက်လုံးကဘယ်လိုဆိုတာအသေးစိတ်ချီတာအဲ့ကြရင်ဘာဖြစ်လာတော့ဆိုနော်လူတွေရဲ့စိတ်တွေတည်းမှာဒီမဖြစ်သင့်တဲ့စိတ်ဓာတ်တွေဖြစ်လာကုန်တော့တော့အဲ့ဒါမျိုးကိုအစရတဲ့မကြည့်ပါနဲ့စိတ်ထဲမှာထည့်ပါနဲ့လို့ဆိုလို့တယ်မထည့်လို့ရှိရင်ဒါသူကသူပြီးတော့မြင်တဲ့ဆင်မှာပြီးတော့ဒီလိုအတန်ကြိုင်းလည်းထို့တူပဲဘာသာလဲကောင်းတဲ့အတန်လားမကောင်းတဲ့အတန်လားမစဉ်းစားနဲ့အတန်ကြားလိုက်တယ်ပဲထားတတိလေးနဲ့တော့မဖြစ်အောင်နေတယ်အဲ့ဒါကပထမအဆင့်လေးနောက်အကယ်၍သာယောစီရဲ့အမြင်ကိုမထိမ့်ဘူးမထိမ့်မဲ့နေမဲ့ဆိုလို့ရှိရင်ဘာဖြစ်လားခုနမထိမ့်မှအသေးစိတ်တွေမချိပါနဲ့လို့ဆိုချိမိရင်ဘာဖြစ်လဲချိမိလို့ရှိရင်လာလိမ့်မယ်လောဘအတွေးတွေလာလိမ့်မယ်အဘိဇာဆိုတဲ့ကာမိဆန္ဒဒီနေရာမှာအဘိဇာသူများပစ္စည်းကိုလိုချင်တဲ့လောဘမဟုတ်ဘူးဒီကာမိဆန္ဒဆိုတဲ့និဝရဏတရားကိုဆိုလို့ရပေါ့လောဘဖြစ်လာမယ်ဒေါမနသမကျေနပ်မှုတွေစိတ်ခံစားမှုတွေတက်လာနိုင်တယ်ပေါ့ဒါကြောင့်မို့အဘိဇာတို့ဒေါမနသလို့ဆိုတဲ့ဒီအကုသိုလ်တရားတွေသူတို့ကနေတဲ့နွယ်ငင်းဒစင်ပါဆိုတာလို့ဉာဏ်နဲ့အကုသိုလ်တရားတွေပါနောက်ကနေလိုက်လာနိုင်တယ်အဲ့တော့ကိုယ့်ကိုယ်ကိုစဉ်းစားကြည့်ပေါ့ကိုယ်တစ်ခုခုမြင်လိုက်လို့မထိမ့်သိမ့်လိုက်ဘူးဆိုလို့ရှိရင်ဒါရီယာဝင်လာတယ်ဆိုတာကိုယ့်ကိုယ်လက်တွေ့စမ်းသပ်ကြည့်ဝင်လာအဲ့ဒါတွေမဝင်အောင်ထိမ့်သိမ့်ဆော့ဆော့ပါတတ္တသံဝရယအပိစတိဆိုလိုတာကမျက်စိကိုထိမ့်ဆိုတာမျက်စိကဝင်လာတဲ့အာယုံပေါ်မှာကိုယ့်ရဲ့တတိပညာနဲ့မစင်စားသည့်အတွက်ကြောင့်နှစ်သက်စရာအာယုံဆိုရင်လောဘဖြစ်လာမယ်မုန်းစရာအာယုံဆိုရင်ဒေါသဖြစ်လာမယ်ဆိုတာအဲ့ဒီအဆင့်ကိုမရောက်အောင်ထိမ့်ပါဆိုလိုတာလောဘဒေါသကိုထိမ့်မှလို့ပြောတာနော်မျက်စိကိုထိမ့်ဆိုလောဘဒေါသကိုထိမ့်ခိုင်းတာလောဘဒေါသအကုသိုလ်တွေမဖြစ်အောင်ထိမ့်ပါစဉ်းစားတယ်လေလူတွေကတွေ့လိုက်တာနဲ့စဉ်းစားရတယ်ဒီတိုင်းမနေဘူးလှတဲ့လူတွေ့ရင်လည်းလှလိုက်တာဆိုတာစဉ်းစားရတယ်နော်မုန်းစရာကောင်းတဲ့လူဆိုလည်းမုန်းစရာကောင်းတာတွေစဉ်းစားရတယ်အဲ့ဒီမှာအကုသိုလ်တွေကဇက်ဝင်လာအဲ့ဒါမျိုးမဖြစ်အောင်ထိမ့်ပါလို့ပြောတာနော်အတန်ကြာလဲထို့တူပဲအနှံ့ရရင်လည်းထို့တူပဲလျာနဲ့လျဲတဲ့အခါမှလည်းထို့တူပဲခန္ဓာကိုယ်နဲ့ထိတွေ့တဲ့အခါမှလည်းထို့တူပဲစိတ်ကူးကြံစီမျက်စိနန္နာလျာကာယမပါဘဲနဲ့စိတ်ထဲမှာပြန်တွေးတာသို့မဟုတ်ညှော်တွေးတာပြန်တွေးတယ်ဆိုတာတွေးပြီးသားကိုပြန်တွေးတာညှော်တွေးတယ်ဆိုတာမတွေးသေးတော့ညှော်တွေးတာအဲ့ဒီပြန်တွေးတာတွေညှော်တွေးတာတွေလုံနေလို့ရှင်လေခုနလိုဂျင်နတ်ဆရာတွေမဂျင်နတ်ဆရာတွေလောဘတွေဒေါသတွေဒါတွေဝင်လာမယ်အဲ့ဒါတွေမဝင်အောင်ထိမ့်သိမ့်ပါလို့သူဆိုလို့တယ်နော်သူဆိုလို့အဲ့ဒီအိန္ဒိယသံဝရဆိုတဲ့ဒီတတိနဲ့ထိမ့်သိမ့်ဆောက်ရှောက်မှုမရှိဘူးဆိုရင်ကိုထိမ့်သိမ့်ဆောက်ရှောက်တဲ့ကိုကျင်းသီလဟာအလွယ်တကူကျိုးပေါက်ခွန်းဒါကြောင့်မို့အိန္ဒိယသံဝရဟာတကယ်ရတော့စိတ်ကိုထိမ့်တဲ့အကျင့်တစ်မျိုးပဲသို့တော်သီလထဲမှာထည့်ပြီးတော့သီလ၄ပါးဆိုတဲ့မှာအိန္ဒိယသံဝရကိုသီလတစ်ပါးအနေနဲ့ထည့်ပေးတာဘာလို့ဆိုသီလကိုအကျိုးပြုတာအဲ့တော့ဒီနေ့နှစ်ခုပြောရတဲ့မယ်သီလပြည့်စုံလို့ရှင်ဟုတ်ပြီကိုချင်းသီလပြည့်စုံလို့ရှင်ဘာအကျိုးရသလဲခဏတိုင်းနေဘာအကျိုးရတော့ဆိုရင်ဟိုဟိုအဒီအရီမစင်းစားနဲ့သေနတ်ပြည့်ရောက်တဲ့ဒီဘက်တော့တော့ဘွားမစင်းစားနဲ့เนาะဘာအကျိုးရအဲ့ဒါတွေက တောင်ဝါဆိုကိုလည်းမသိသေးဘူးအဲ့တော့ကိုချင်းသီလာလုံုံလို့ရှိရင်ဘာချိုးရတာတော့ဆိုအနောဝိသဒုက္ခ happiness of innocence ပဲအဲ့ဒါအရေးကြီးဆုံးပဲကိုချင်းသီလာကောင်းတဲ့ပုဂ္ဂိုလ်တယောက်ဒီအနောဝိသဒုက္ခအပြစ်ကင်းတဲ့ချမ်းသာကိုဒီဘဝမှာခံစားရမှာနောက်ဘဝကောင်းတာမကောင်းတာတွေသာထားဒီဘဝမှာနောက်ဘဝအတွက်ကိုမမျောနဲ့ဘူး happiness of innocence ဆိုရဲအနောဝိသဒုက္ခကိုသီလနဲ့ပြည့်စုံရရှိပါလေကိုဘဝဟာအပြစ်ကင်းနေသည့်အတွက်ကြောင့်ဘယ်ခါတွေးလိုက်တွေးလိုက်ရင်းထဲမှာအေးပြီးတော့ကျဉ်းနှက်နှစ်သက်နေတယ်။ငါပါအပြစ်မှမရှိဘူး။အဲ့ဒီဟာအတွက်ဘုရားဗန္ဒာတွေဟာစ조사အထောက်ကြားမှာဖြစ်တယ်။အနဝိသဒုက္ခ happiness or innocence တခြားဒီ happiness or innocence အစစ်ဟာသီလကပေးတဲ့အရာသာလည်းဖြစ်တယ်ပေါ့။ကိုကျင့်သီလကပေးတာပဲဖြစ်တယ်ပေါ့နော်။ဒါပြန်ဟောပြီးကိုချင်းသီလရှိလို့ happiness or innocence ဖြစ်လာပြီဆိုရင်နောက်တစ်ခုဣန္ဒြိယသံဝရဣန္ဒြိယသူခုဒ္ဒထွာရဣန္ဒြိယတကလုံုံလို့အကုသိုလ်တွေမဖြစ်အောင်ထိနိုင်နေဆိုရင်သူကြတော့ဘယ်လိုအကျိုးရတော့လို့ဆိုတော့ဒီစိတ်ထဲမှာတည်ငြိမ်ပြီးတော့အေးချမ်းတဲ့ချမ်းသာဒုက္ခကိုအဖျားသိကဒုက္ခဘယ်ရာမှရောဆွတ်เสียမလို့တဲ့ချမ်းသာဒုက္ခမျိုးတဲ့နော်ဒီချမ်းသာဒုက္ခမျိုးစိတ်ချမ်းသာမှုကိုရတယ်ဟုတ်တေချာစဉ်းစားကြည့်လိုက်လို့ရှိရင်မျက်စိကလည်းအာယုန်လာဆက်တွေ့တယ်နားလည်းဆက်တွေ့တယ်နှာခေါင်းလည်းဆက်တွေ့ဆက်တွေ့မှုတွေအများကြီးပေါ်မှာကိုယ်စိတ်ဟာမတည်ငြိမ်ဘူးဆိုလို့ရှိရင်လောဘဖြစ်လိုက်ဒေါသဖြစ်လိုက်ဆိုတော့ရောထွေးတယ်ဒုက္ခတွေအများကြီးဖြစ်နေတာဖြစ်မှမသိဘူးနော်ဒုက္ခကိုဒုက္ခမှမသိလိုက်ဘူးအေးတတိနဲ့ထိန်းသိမ်းဆောက်ရှောက်နေပြီဆိုရင်အဲ့ဒီအချိန်မှာအပြတေကဒုက္ခဘယ်ညာမှရောဆွတ်เสียမလို့တဲ့တည်ငြိမ်အေးချမ်းတဲ့ချမ်းသာဒုက္ခကိုရရှိပါတယ်နော်စိတ်ဟာပလောင်ဆူးနေတာမရှိတော့ဘူးမြင်သည့်အတွက်ကြောင့်လဲတုံ့နှုတ်တာမရှိဘူးဒါကြားလို့လဲကိုယ်စိတ်ထဲမှာအနှောက်အယှက်တွေမရှိဘူးနော်ကျန်တဲ့စိတ်ကူးခြင်းကြောင့်လည်းပဲကိုယ်ရင်ထဲမှာအနှောက်အယှက်တွေပါတခုမှမလာဘူးဆိုတော့အဲ့ဒီဒုက္ခမျိုးကိုရရှိနိုင်ပါတယ်လို့ဆိုလိုတယ်။ဒါဘုရားဘာသာတွေမှာလက်တွေ့ကျင့်သုံးပြီးလက်တွေ့ရတဲ့အကျိုးတွေဟာဒီနားမှာပဲရှိတယ်နော်။ဒီမှာပဲရှိတယ်။ဟိုးဝေးကြီးကမမြော်နဲ့အခုလို့အခုရတယ်ဆိုတာဒီချမ်းသာဒုက္ခတွေပဲ။ဒါကိုယ်တိုင်သိရှိနိုင်တဲ့ချမ်းသာဒုက္ခတွေ။အဲ့တော့ဒီကနေ့သီလတံပန္နရဲ့အိန္ဒြိယဒုက္ခဒတော်ရာရဲ့ဒီနှစ်ခုကိုအသေးချာမှတ်သားထားပြီးတော့တို့ပုရရဲ့တပည့်တော်ကတွေဖြစ်တည်ရတယ်ဆိုတာကိုချင်းသီလနဲ့ပတ်သက်ပြီးပြည့်စုံတို့တွေစူးစမ်းမယ်ကိုချင်းသီလဆိုတဲ့ထဲမှာကိုတိုင်းကျင့်သုံးအောင်မယ်လူဖူးရေးတွေကျင့်ဖို့တွေကိုသွားသင့်တဲ့နေရာမသွားသင့်တဲ့နေရာဆိုတာတွေဒါတွေပါအပါအဝင်ဖြစ်တယ်ခြေပြတ်နေမကောင်းတဲ့အပြစ်တွေမှန်သမျှဟာတို့တွေဟာအသေးဖွဲ့အစားပြီးဂူးဆိုင်မယ်ဆိုရင်ဒါကိုချင်းသီလနဲ့ပြည့်စုံပြီမြင်လာကြတာအစတဲ့အာယုန်တွေဝင်လာတဲ့အခါမှာလောဘမဖြစ်အောင်ထိမ့်မယ်ဒေါသမဖြစ်အောင်ထိမ့်မယ်ဆိုရင်ဒါအိန္ဒြိယသံဝရအိန္ဒြိယသံဝရဖြစ်လို့ရှိရင်အပြတိကဒုက္ခဘာမှလောဟိုတရားဆိုတာချိုးနေပြီလို့နောက်ထပ်အချိုဆွတ်เสียမလို့တယ်လို့ပဲသူ့အနေနဲ့သူပြည့်စုံပြီးတော့စိတ်ချမ်းသာမှုကိုချမ်းသာမှုရနိုင်တယ်လို့ဆိုတယ်ဒီအကျိုးတရားတွေကိုရရှိမှာဖြစ်တယ်လို့ကိုစီကိုစီသိပြီးတော့တေခပฏิပဒါမှာနံပါတ်1နဲ့နံပါတ်2ကိုယ်တဏ္ဍာမှာပြည့်စုံအောင်ထို့တွေအရေးတကြီးကျင့်သုံးလိုက်နာကြရမှာဖြစ်တယ်လို့ကိုစီကိုစီတတိထာစ조사အထောက်နိုင်ကြပါစေကုန်တည်း